စီအတင်းမာနေတဲ့စကိုင်းတိုင်းကလေးမျိုးနဲ့တမန်ဒေတာတင်သားကြီးရွာဟာဒီမနေ့မှမီးရှို့ခံရတယ်လို့ရွာသားတွေကပြောပါတယ်။အင်ဂျီဘလောက်မီးသိမ်းခဲ့တယ်ဆိုတော့မသိရသေးပေမဲ့လေရွာသား9000ကျော်ဟာတောတောင်တဲ့စီပီတင်းဆောင်နေရပြီးတော့အခက်အခဲတွေရှိတယ်လို့လည်းစီပီဆောင်ရေးကိုကုညီရဲတွေကပြောပါတယ်။ဒီတရင်ကိုတော့ရန်ကုန်ကပြို့ထားတာကိုမတ်စုမပြောပြပေးပါမယ်ရှင်
။စကိုင်းတိုင်းကလေးမျိုးနဲ့တောင်ပိုင်းဒေတာကတင်သားရွာဟာဒီကနေ့မေလ6ရက်နေ့မှာမီးရှို့ခံလိုက်ရတယ်လို့တင်သားကြီးရွာသားတဦးကပြောပြပါတယ်
။တင်သားရွာကိုအခုစတင်မီးရှို့နေကြ။ရှင်းလိုက်ခွဲပြတော့ချက်ပါတော့ရှို့နေတာပဲသူလည်းရှို့နေတော့မယ်စစ်ကောင်စီကလည်းဒီမှာအခုကြည့်ပြရွာတွေကိုလည်းနေကြီးနဲ့ထူလို့ဇော်သားတွေကတော့အကုန်လုံးတော်တွေတောင်းနေတယ်ဆိုအကုန်လုံးကြောက်နေကြရယ်ရှာဖို့ရယ်စင်သားရယ်တော်ရယ်ရှိလို့တိုင်းတော့ဒီလိုအပတ်ကြော်မှာပဲ9000ကျော်ပြီးတော့
ဒီကနေ့ကလေးမြို့နယ်တောင်ပိုင်းဒေသမှာတိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့စစ်ကောင်စီတပ်တွေကအင်ဂျီ1000ကျော်လောက်ရှိတဲ့တင်သားရွာကိုမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောတာပါတင်သားရွာနဲ့အနီးဝင်းကျင်ကရှားဖို့ရွာသားတွေလည်းမြစ်တာမြစ်ရဲ့တစ်ဖက်ကတောတောင်တွေထဲမှာထွက်ပြေးတိမ်းရှောင်နေကြရတယ်လို့သူကပြောပါတယ်။တင်သားရွာကိုစစ်ကောင်စီတပ်ကနေမီးရှို့တယ်လို့ပြောဆိုနေတဲ့အပေါ်အခြေအနေကိုသိရနိုင်မှုစစ်ကောင်စီပြောခွင့်ရကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့မရခဲ့ပါဘူး။ဒီလိုကျေးရွာမီးရှို့ခံရပေမဲ့စစ်ကောင်စီတပ်တွေကရွာထဲမှာရှိနေတဲ့အပြင်ဒေသခံရွာသားတွေတိမ်းရှောင်နေရတဲ့အခြေအနေကြောင့်အခြေအနေကိုသိဖို့မလွယ်ဘူးလို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းကလေးမျိုးနယ်တောင်ပိုင်းဒေသတွေမှာစစ်ကောင်စီတပ်နဲ့ဒေသခံ PDF ပြည်သူ့ကာကွယ်ရေးတပ်ပူးပေါင်းအဖွဲ့တို့ကြားဒီလမေလဇန်းမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့မေလ2ရက်နေ့ကစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေး PDF အဖွဲ့တို့ကြားတိုက်ပွဲတွေကြောင့်အရှိစီးကျေးရွာမီးရှို့ခံရပြီးတော့ရွာသားထောင်ချီဟာလက်ရှိအိုးအိမ်မဲ့ဖြစ်ပြီးအတိဒုက္ခရောက်နေကြရတယ်လို့သူတို့ကိုအကူအညီပေးနေတဲ့စေတနာဝန်ထမ်းတအူကပြောပြပါတယ်။
ဒီရှိပစံပဲခင်တော်တဲ့ဒီမှာရှောင်ကြရတဲ့တောင်ကြားတဲ့ဒီမှာရှောင်ကြရတဲ့ဒါပြီးတော့တချို့ကျတော့ရွာနာနီးရှောင်ကြပေါ့နော်အာသာသိကောင်စီတက်သားတွေမလာတဲ့နေရာမှာရှောင်ကြလည်းရှိရကဒီပိုင်းမှာမိုးကလည်းရွာလိုက်တော့မိုးကမရှိဘဲနဲ့ဒီတိုင်းကွင်းပြင်ကြီးကြီးမှနေရတယ်မိုးကလည်းကြီးကြလိုရတယ်ပေါ့နော်အရန်ဖြားလာနိုင်လည်းဖြစ်နေကြတာမိုးလေးလည်းကြားလိုက်တော့ကကျတော့ကျေကျေတော်တော်ဖြစ်နေရ
အင်ဂျီ600ကျော်မီးရှို့ခံထားရတဲ့အရှိစီးကျေးရွာမီးဘေးတင့်သူတွေဟာလက်ရှိသူတို့စားတော့ရေးမှလည်းအခက်အခဲရှိနေကြတယ်လို့ဆက်ပြောပါတယ်
အင်းရီရှိုကန်ကတော့600နေသုံးလို့စတေးရှောင်းတာတော့ဥကြီးကတော့1000ကျန်းရှိမှပါဗျာ1000ဝန်းကျင်မှပါရှိမှပါဗျာပြီးလွားနေကြတာဟုတ်ဥကြီးကတော့အခုချိန်ကထိရတော့ထိထိရောက်ကြီးကူညီမှုကမဆက်တည်သေးဘူးဗျာထိထိရောက်ကြီးလည်းမကူညီနိုင်ကြသေးဘူးဗျာဒီဟာနာနေချင်းကပဲတက်နိုင်ဆုံးကူညီမကြတဲ့နေသားဗျာအခုတော့
မေလ3ရက်နေ့ကလည်းအရှိစီးရွာတင်သားနောက်ရှားတော်ကျေးရွာတွေမှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းအဖွဲ့တို့ကြားတိုက်ပွဲတွေကတိုက်ဆောက်ဖြစ်ပွားနေသလိုရေကြောင်းရဟယင်3တိုက်ခတ်တဲ့အထိပြင်းထန်ခဲ့ပါတယ်။လက်ရှိမီးရှို့ခံရတဲ့ရွာတွေဖြစ်တဲ့တင်သားရွာနဲ့အရှိစီးရွာသားတွေဟာမြစ်တာမြစ်ရဲ့အရှိတ်ကန်တောတောင်တွေနဲ့ရာခင်းနေထဲမှာနေထိုင်နေကြရပါတယ်။စစ်တပ်ကအာဏာသိမ်းထားတဲ့တနှစ်ကျော်ကာလအတွင်းလက်နက်ကင်ပဋိပက္ခတွေပြင်းထန်ခဲ့တဲ့ချင်းပြည်နယ်မကွေးတိုင်းစကိုင်းတိုင်းတွေမှာဒုက္ခတဲ့အစ်စ်က3,300ထိရှိလာပြီးကရင်ကယားရှမ်းမွန်တနင်္သာရီပဲခူးတိုင်းတာဝန်မြန်မာနိုင်ငံတဝန်းမှာတော့အလုံးပေါင်းဒုက္ခတဲ့အစ်စ်က6,000နီးပါးရှိနေပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ကစည်ရင်းပြုစုထားပါတယ်ရှင်
စကိုင်းတဲမှာကြီးရတချို့မီးရှို့ခံရပြီးတော့ရွာကန်တွေဒုက္ခရောက်နေတဲ့အကြောင်းကိုမဆုမွန်ပြောပြပေးခဲ့ရပါရှင်။ဒီဒုတိယပိုင်းနိုင်ယူရဲ့အစီအစဉ်မှာတော့ကျမတို့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းပေးသွားဖို့ရှိပါရှင်။